မိထီလာခရိုင်မှာစခဲ့တဲ့အကြမ်းဖက်မှုတွေတခြားမြို့နယ်တွေအထိပြန့်နှံ့ဖြစ်ပွားနေတဲ့အပေါ်မှာအထူးစိုးရင်ကြောင်းနဲ့မြန်မာအာဏာပိုင်တွေအနေနဲ့တရားဥပဒေနဲ့အညီအခြေအနေကိုထိမ့်သိမ်းဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာလည်းမြန်မာနိုင်ငံအတွင်းမှာခရီးသွားလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့နေရာတွေကိုခရီးသွားလာတာတွေမလုပ်ဖို့ရန်ကုန်အမေရိကန်တန်ရုံးကသတိပေးညွှန်ကြားထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမိထီလာခရိုင်အတွင်းဘာသာရေးပြိပက္ခအသွင်ဆောင်တဲ့အကြမ်းဖက်ဖြစ်ရပ်တွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုအခါပဲခူးတိုင်းတွေကဒေသတွေအထိအကြမ်းဖက်မှုတွေပြန့်နှံ့လာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းနိုင်ငံခြားရေးဌာနယာယီလက်ထောက်ပြောခွင့်ရသူ Patrick Ventry ကမနေ့ကနိုင်ငံခြားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ
်။ We do remain deeply concerned by reports of communal unrest in Bago. This is a town that's south of where we talked about before, Matila before.
အခုမှလူမှုအတိုင်းဝိုင်းကြားဖြစ်တဲ့အကြမ်းဖက်စုပ်မှုတွေဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အလွန်မင်းစိုးရိမ်နေရုံပဲဖြစ်ပါတယ်။ဒါအရင်ကျွန်တော်ပြောခဲ့သလိုမိထီလာမျိုးရဲ့တောင်ဘက်ပိုင်းမှာဖြစ်ပါတယ်။အစောပိုင်းကမြန်မာနိုင်ငံလယ်ပိုင်းဒေသတွေမှာလူတွေရဲ့အသက်အိုးအိမ်စီးစိမ်တွေအကြီးအကျယ်တိကျပျက်စီးရတဲ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်ပေါ်လာနေတာတွေဖြစ်ပါတယ်။
အကြမ်းဖက်မှုတွေကြောင့်အသက်အိုးအိမ်ပျက်စီးဆုံးရှုံးရတဲ့မိသားစုတွေအပါအဝင်အားလုံးအတွက်အမေရိကန်ပြည်ထောင်စုကအထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဝန်ထဲစကားပါခဲ့သလိုလက်ရှိအကြမ်းဖက်မှုတွေကိုအာဏာပိုင်တွေအနေနဲ့ဥပဒေနဲ့အညီကင်တွယ်ဆောင်ရွက်ဖို့လဲတိုက်တွန်းခဲ့ပါတယ
် Urge the authorities to restore order and maintain peace in a manner that respects human rights and due process
မြန်မာအာဏာပိုင်တွေအနေနဲ့လူ့ခွင့်အရေးကိုလေးစားပြီးတရားဥပဒေနဲ့ညီညွတ်တဲ့ကင်တွယ်မှုတွေနဲ့တည်ငြိမ်ရေးချမ်းတဲ့အခြေအနေပြန်ရောက်လာအောင်ထိန်းသိမ်းဆောင်ရွက်နိုင်ဖို့နဲ့အိုးအိမ်မဲခဲ့ရသူတွေအတွက်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးသွားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။မြန်မာအစိုးရဘက်ကဥပဒေစိုးမိုးရေးကိစ္စတွေမှာပြောင်းလဲကင်တွယ်လာတဲ့အပေါ်မှာကျွန်တော်တို့ဘက်ကလည်းအခုလိုပြုပြင်ပြောင်းလဲရေးကာလမှာသူတို့နဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။မိထီလာမျိုးပြိပက္ခတွေကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်အကူအညီအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ3,000,000အကူအညီပေးရသွားမယ်အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒဲရက်မစ်ချဲကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုဒုက္ခသည်တွေလိုအပ်တဲ့တကူရည်တန်ရှင်ရည်အသုံးဆောင်ပစ္စည်းတွေစောင်းပလတ်စတစ်အမိုးအကာနောက်ရေးပေါ်တောက်သုံးရည်စတဲ့အကူအညီတွေကိုပေးသွားမှာဖြစ်တဲ့အကြောင်းလဲပြောခွင့်ရသူကပြောသွားခဲ့ပါတယ်။မတူကွဲပြားတဲ့ဘာသာရေးအယူဆရှိသူတွေအချင်းချင်းအကြားမှာတိကျစိတ်ထားပြီးအပြန်အလှန်လေးစားမှုရှိဖို့နဲ့ဘာသာမတူသူတွေအကြားတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ဘာသာရေးကောင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ကနှုတ်နှုတ်ကြားကြားဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနယာယီလက်ထောက်ပြောခွင့်ရသူ Patrick Ventry ကပြောသွားပါတယ်
။ Well again, I mean just broadly speaking, you know where we are with Burma. This has been an example of a country that's been willing to make bold steps for change.we've matched that with reciprocal steps from the US but
we will let you know မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့ဘယ်လိုဆက်ဆံနေရဲဆိုတာခင်ဗျားတို့လည်းသိပါတယ်မြန်မာနိုင်ငံအပြုပြင်ပြောင်းလဲဖို့အတွက်ရေးပါတဲ့ခြေလှမ်းတွေလမ်းမှုဆန္ဒရှိနေတဲ့နိုင်ငံတစ်ခုအနေနဲ့ဥပမာပါပဲကျွန်တော်တို့ဘက်ကလည်းဒါဟုလောက်ရတကူချင်းပေါ်မှာတုံ့ပြန်တဲ့မူဝါဒနဲ့ညီဆက်ပြီးတော့တုံ့ပြန်ဆောင်ရွက်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ခြေနေရတစုံတရာအထူးကိမခံတဲ့အနေအထားမှာရှိတယ်ဆိုတာကိုလည်းကျွန်တော်တို့ရှင်းလင်းလင်းသိထားပါတယ်ကျွန်တော်အနေနဲ့နိုးနိုးကြားကြားရှိရမှာပါတရားဥပဒေစိုးမိုးရေးနဲ့သတင်းလွတ်လပ်ခွင့်လိုတချို့ကိစ္စတွေမှာအပြောင်းအလဲတချို့ရှိလာနေတာတွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ဒီကိစ္စတွေကိုအနီးကပ်ကြီးကြပ်စောင့်ကြည့်သွားမှာပါ။မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့တရားသားပြဿနာတွေကိုဘယ်လိုအကောင်းဆုံးကင်တွယ်နိုင်မလဲဆိုတဲ့ကျွန်တော်တို့ရဲ့အမြင်တွေကိုလည်းမြန်မာအာဏာပိုင်တွေကိုမျှဝေသွားမှာဖြစ်ပါတယ်။
တိုင်းဒေသပြည်ပခါတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်တယ်လို့ဒီကိစ္စကိုမျက်ခြေမပြတ်စောင့်ကြည့်သတိပေးတာတွေလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။မန္တလေးတိုင်းဒေသကြီးမိထီလာခရိုင်မှာရွှေဆိုင်တစ်ခုမှာအချင်းပြရာကနေစတင်ဖြစ်ပွားခဲ့တဲ့ဘာသာရေးပြိပက္ခအသွင်ဆောင်တဲ့အကြမ်းဖက်မှုတွေရန်ကုန်အပါအဝင်တခြားမြို့နယ်တွေမှာပါပြန့်နှံ့လာတဲ့အခြေအနေတချို့ရှိတာကြောင့်မို့လို့ဒီမြန်မာနိုင်ငံအတွင်းမှာခီးလဲလဲသွားလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီခီးသွားလာတဲ့နေရာမှာသတိထားကြဖို့လဲရန်ကုန်အမေရိကန်တန်ရုံကသတိပေးကြေညာချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်မှုတွေပြစ်ထန်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းခီးသွားလာမှုတွေကိုရှောင်ရှားဖို့နဲ့ရန်ကုန်မြို့မှာတော့ဒီအကြမ်းဖက်ရန်လိုမှုတချို့ဖြစ်ခဲ့တဲ့အတွက်ကံတော်ကြီးအရှိတ်ချမ်းယူဇနာပလာဇာနဲ့မင်္ဂလာဆေးတဝိုက်သွာလာမှုတွေကိုရှောင်ရှားဖို့ဒီအမေရိကန်တန်ယုံကဒီမနေ့ကအင်္ဂါနေ့ကသတိပေးကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။